ရှမ်းပြည်နယ်ပြည်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးပြည်နယ်အဆင့်ကော်မတီ JMC ကိုစနေနေ့ကဖွဲ့စည်းလိုက်ပါပြီ။အစိုးရစစ်ဘက်ကောင်ဆောင်တွေနဲ့တနိုင်ကလုံးပြည်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ကောင်ဆောင်တွေတွေ့ဆုံဆွေးနွေးပြီးတဲ့နောက်ပြည်နယ်အဆင့် JMC ကိုဖွဲ့စည်းလိုက်တာပါ။ဒါကြောင့်အောက်ခြေတပ်ဖွဲ့တွေအကြားပြည်ခတ်တိုက်ခိုက်တာတွေကိုလျှော့ချနိုင်မယ်လို့ပါဝင်တဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ကောင်ဆောင်တွေကပြောပါရယ်။ဒါပေမဲ့လည်းအခု JMC ဟာNCA ကိုလက်မှတ်ထိုးမထားတဲ့တခြားအဖွဲ့အစည်းတွေတော့မတက်ဆိုင်ဘူးလို့ဆိုပါရယ်အပြည့်စုံကိုတော့နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ်ရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်ဒေသဘက်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေလျှော့ချနိုင်ရေးအတွက်ဒီနယ်စစ်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC ကိုဖွဲ့စည်းလိုက်ပြီးဖြစ်ပါတယ်ပြည်ထောင်စုစစ်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC ကိုဖွဲ့စည်းလိုက်ခြင်းအဖြစ်အောက်ခြေတပ်ဖွဲ့တွေကြားပြစ်ခတ်တိုက်ခိုက်မှုကိုလျှော့ချနိုင်လိမ့်မယ်လို့လဲပို့မျိုးရာလူမျိုးရေးဖွဲ့ချုပ်ကဒုတိယဗိုလ်မှူးကြီးခွန်အောင်ပန်းကအခုလိုပြောပါတယ်
ကျွန်တော်တို့ PMC Union ရဲ့ဖွဲ့ပြီးတော့ဒါစစ်လေတော်တွေခုပြီးခုလိုက်ဖွဲ့ပေးတဲ့အင်္ဂါစင်ပါမယ် PMC နဲ့စစ်ဖွဲ့လိုက်ခြင်းအဖြစ်အဓိကတော့ဒီ Office တမင်းတွေနဲ့ပြည်ပြည်မှုတွေပုံများလာမယ်နောက်ပြီးတော့ပြည်ထနာဖြစ်တာနဲ့စစ်ချင်းကြည့်ရှင်းနိုင်တဲ့အနေအထားတွေအများကြီးရှိပါတယ်အဓိကတော့ကျွန်တော်တို့စစ်တမင်းတွေချင်းချင်းစုဖြစ်သွားတဲ့အခါမှာပြည်ပြည်မှုတွေညီညီတွေနားလည်မှုတွေစားလာနိုင်မှာပေါ့အဲဒီအနေနဲ့ကျွန်တော်တို့တိုက်ပွဲတွေအများကြီးမပြတ်အောင်အများကြီးဆော့ချနိုင်မှာပေါ့ဗျာ
ရှမ်းပြည်နယ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီကိုဖွဲ့စည်းရမှာအရှိအလဲပိုင်းတိုင်းတိုင်းမှုကကော်မတီဥက္ကဋ္ဌတောင်ပိုင်းရှမ်းပြည်တပ်မတော်ကဘူမူကြီးဆိုင်းအောင်မြတ်ကဒုတိယဥက္ကဋ္ဌအသွေးမှုအဖြစ်ပို့မျိုးရာလူမျိုးရေးဖွဲ့ချုပ်ကဘူမူကြီးခွန်ဆွဲသူအပါအဝင်ရှမ်းပြည်နယ်ရဲမှုသွင်းနဲ့ပါဝင်ဖွဲ့စည်းခဲ့ပါတယ်ဒီနယ်စစ် GNC စီဝေးကိုလွယ်လင်ခရိုင်နန့်ဆန်မြို့နယ်ခူလန်မြို့မှာရှိတဲ့အရှိအလဲပိုင်းတိုင်းစစ်ဌာနချုပ်စစ်တမ်းရုံးမှာကျင်းပခဲ့တာဖြစ်ပြီးပြည်ထောင်စုစစ်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီဥက္ကဋ္ဌမြန်မာတမတော်အမတ်နှင့်အထူးစစ်စင်ရေးတပ်ဖွဲ့မှဒုတိယဗိုလ်ချုပ်ကြီးရာပြည့်နဲ့ဒုတိယဥက္ကဋ္ဌဖြစ် KNU ကရင်မျိုးရာစီယုံကစောအိုင်ဆက်ဖူးပါဝင်ဒေသခံအာဏာပိုင်တွေနဲ့ NCA လက်မှတ်ရေးထိုးခဲ့တဲ့တောင်ပိုင်းချမ်းပြည်တပ်မတော် RCSSC ပို့မျိုးရာလူမျိုးရေးဖွဲ့ချုပ် BNL ဖွဲ့တို့ကနေစနေနေ့ကတွေ့ဆုံဆွေးနွေးခဲ့ပြီးပြည်နယ်စစ် GMC ကော်မတီကိုဖွဲ့စည်းခဲ့ပါတယ်ရှမ်းပြည်နယ်စစ်ဖွဲ့စည်းထားတဲ့ GMC ကော်မတီဟာ NCA ပြည်ရစာချုပ်လက်မှတ်မရေးထိုးထားတဲ့အခြားလက်နက်ကိုင်ဖွဲ့တွေနဲ့အကျုံးဝင်မှုမရှိဘူးလို့ပို့မျိုးရာလူမျိုးရေးဖွဲ့ချုပ်ကဒုတိယဗိုလ်မှူးကြီးခွန်အောင်ပန်းကအခုလိုပြောပါတယ
်။တုံးမဝင်ပြီးပါဘူးခင်ဗျာ။အဓိကတော့ဒီ NCA ဖွဲ့စည်းထားဖွဲ့တွေနဲ့တုံးဝင်ပါတယ်ခင်ဗျာ။ဒီပါဝင်ဖွဲ့စည်းတဲ့နေရာမှာလည်းအဓိကတော့ဒီ NCA ဖွဲ့စည်းတဲ့ဖွဲ့တွေပဲပါဝင်ပါတယ်ခင်ဗျာ။နောက်ပိုင်းကတော့တကယ်လို့အစိုးရဖွဲ့တွေထပ်ရှိလာတယ်ပြောလာတယ်ဆိုရင်တော့ CMC ကော်မတီတွေကလည်းထပ်ပြောမှာပူးချက်ပြင်ဆင်ဖို့တော့အစီအစဉ်မျိုးရှိပါတယ
်။လက်ရှိဖွဲ့စည်းလိုက်တဲ့ပြည်နယ်စစ် GNC ကော်မတီဟာမြန်မာတပ်မတော်နဲ့ NCA ပြည်ရဖွဲ့တွေဖြစ်တဲ့တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ပို့မျိုးရာလူမျိုးရေးဖွဲ့ချုပ်တို့ရဲ့စစ်ရေးလှုပ်ရှားမှုတွေကစောင့်ကြည့်သွားမှာဖြစ်ပြီး NCA ပြည်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့ KIO ကချင်လွတ်လပ်ရေးဖွဲ့တောင်ပလောင်တပ်ဖွဲ့နဲ့ကိုကတပ်ဖွဲ့တို့နဲ့အကျုံးဝင်မှုမရှိဘူးလို့လဲသူကဆိုပါတယ်။လက်ရှိရှမ်းပြည်နယ်အတွင်းမှာ KNU ကချင်လွတ်လပ်ရေးဖွဲ့တောင်ပလောင်တပ်ဖွဲ့ကိုကတပ်ဖွဲ့တို့နဲ့မြမတမလို့တို့ရဲမှစစ်ရေးတင်းမာနေဆဲလဲဖြစ်ပါတယ်။စနေနေ့တုန်းကရှမ်းပြည်နယ်နန့်ဆန်မြို့နယ်ထဲမှာမြမတမတော်နဲ့တောင်ပလောင်တပ်ဖွဲ့တို့တိုက်ပွဲ၃ကြိမ်နေတိုင်းဖြစ်ပွားခဲ့ပါတယ်။ဒီလိုအခြေအနေမျိုးမှာပဲလာမယ့်ဇန်နဝါရီလ၁၂ရက်နေ့မှာ NCA သဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တဲ့လက်နက်ကန်ရှစ်ဖွဲ့ကိုအခြေခံပြီးတမတော်ကူစလဲအစိုးရနဲ့လှုပ်တော်ကူစလဲနိုင်ငံရေးပါတီကကူစလဲတို့နဲ့စုဖွဲ့ထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPTGC တို့ကနေပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုကျင်းပသွားမှာဖြစ်ပါတယ်။ဒီညီလာခံကနေတိကျတဲ့အဆုံးဖြတ်ရလဒ်တွေထွက်ပေါ်နိုင်ခြင်းမရှိပေမဲ့နိုင်ငံရေးပြဿနာကိုဖြေရှင်းဖို့အခြေခံအုတ်မြစ်တစ်ခုလို့လဲပို့မျိုးရာလူမျိုးရေးဖွဲ့ချုပ် BNL ရဲ့ဥက္ကဋ္ဌခွန်မြင့်ထွန်းကအခုလိုတုံ့သက်ထားပါတယ်။
ဒီနေ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုဖတ်နှက်ချတဲ့အချက်အဲ့တော့အုတ်မြစ်ချတဲ့အချက်နဲ့ဒါအားလုံးမှာဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံရေးရှင်လင်းပြည်ရည်ပြီးတော့မှအိကြတဲ့အဆုံးသက်ရရလက်တွေတို့ပြန်ထုတ်ပေါ်လာအောင်မဟုတ်ပါဘူး။ဒါတော့လည်းအခုလိုဒီပြည်ထောင်စုငြိမ်းချမ်းရေးကောင်ဖြစ်ပါလိုက်ကြာဖြစ်တော့နိုင်ငံရေးပြဿနာတွေနိုင်ငံရေးနဲ့စနစ်ဖြစ်ရှင်းတဲ့ပုံမြင့်တစ်ခုစဉ်းမြင့်ဖို့ကျွန်တော်ကတော့ပါတီတည်ဆောက်လိုက်တာလို့အဲ့လိုလျှို့နေရမှာဖြစ်ပါတယ်။
ပြည်ထောင်စုငြိမ်းချမ်းရေးညီလာခံဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အလုံးစုံမပါဝင်တဲ့အတွက် UNFC ကညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်တွေကနေတက်ရောက်မှာမဟုတ်တလို့ဝါတပ်ဖွဲ့နဲ့မိုင်းလာတပ်ဖွဲ့တွေအနေနဲ့လည်းတက်ရောက်ဖို့အခြေအနေမရှိဘူးလို့လည်းအဖွဲ့ခေါင်းဆောင်တွေကပြောပါတယ်ခင်ဗျာ။